โอเคดรเสียแท้ครับเนี่ยเราดีโควิดမျိုးกวยติโอมิครอนก็บ่เนาะกระป๋าปอมาดีอธิกกู้เสร็จแต่မျိုးกวยที่ดอมินันท์ขึ้นลาผู้บ่เนาะဒီကမန်းချက်တွေထွက်လာနေတဲ့အချိန်မှာတချို့လည်းဖြစ်ကုန်ကြပြီပေါ့နော်မြန်မာနိုင်ငံအတွက်ဆရာကြီးဒီနောက်ဆုံးတွေ့ရှိထားတဲ့ထူးခြားမှုတွေကအရေးပါတာဆိုရင်အားစပြီးတော့ရှင်းပြကြရစေ
CDC ကအနောင်းဆုပ်လိုက်တယ်ပေါ့နော်85ရာခိုင်နှုန်းတော့ case အကုန်လုံးက US မှာဖြစ်တဲ့ဟာတွေအကုန်လုံးဒီ Omicron ကြောင့်ဖြစ်ပါတယ်ဆိုပြီးသူတို့ comment လုပ်လိုက်တယ်အဲ့ဒါလူငယ်တပတ်နဲ့နိုင်ရှင်လို့ရှင်တရာခိုင်နှုန်းပဲပြောခဲ့တာလေဆိုတော့တက်ကနေ85အထိကိုတည်တည်ကြာကြာယူခွဲသွားတယ်အရန်ကူးဆက်မြန်ပါတယ်Delta တဲ့နှစနဲ့သုံးစပို့ပြီးကူးစက်မြန်တယ်လို့ပြောထားပြီးသားပေါ့နော်ဒါတိတာဒီအချက်ကအဓိကထေချာတဲ့အချက်တစ်ချက်ပေါ့နော်ဆိုတော့ဒီလိုနေရာမှာဒီလောက်တောင်ကိစ္စများလာပြီးဆိုလို့ရှိရင်ခြားနိုင်ငံတွေမှာလည်းများလာမှာပါဘာလို့လဲဆိုတော့ Delta တော့အိန္ဒိယမှာစဖြစ်လာတယ်နှစ်လကျော်ကျော်လောက်မှ US ကိုရောက်လာတယ်အခုဆိုရင်ဒီ Omicron ရဲ့ကျွန်တော်တို့လွန်ခဲ့တဲ့3ဘတ်ခွဲလောက်အချိန်မှာကျွန်တော်တို့စပြီးသိလာတယ် South Africa မှာအဲ့ဒီအချိန်မှာဒီ Lockdown လုပ်တဲ့ဟာUS or UK or European country တော်တော်များများ South Africa လာတဲ့အကုန်လုံး lockdown လုပ်ချလိုက်တယ်။ဒါပေမဲ့လည်းကျွန်တော်မကောက်ဝင်နိုင်ပါဘူး။ UK ပါလည်းကိစ္စအများကြီးတက်လာတယ်။
ဟုတ်ကဲ့ဆရာတော့အခုညောက်မှာထူးခြားတဲ့အနေထားက
ဒီအခုစနေတနင်္ဂနွေတနင်္လာဒီ3ရက်မှာဆိုပြည်ကြီးသတာညောက်မှာကိစ္စအားတောင်းနေချီပြီးတော့တက်လာတယ်။ဒါညောက်ပြည်မဟုတ်ဘော့ဆန်နဲ့ဒီတိုင်းပဲဒီကယ်လီဖိုးနီးယားမှာလည်းဒီတိုင်းပဲဒီအခုညောက်ထူးထူးခြားခြားပါတွေ့လာတယ်ဆိုတော့အရင်တော့မရှိခဲ့တဲ့နေရာတွေအထူးသဖြင့် Long Island လို့ခေါ်တဲ့လူကြီးလူငယ်နဲ့နေတယ်သူတို့ vaccine နဲ့သိမထိုးလို့ထင်ပါတယ်အဲ့နေရာမှာ case အများကြီးလာတယ်တော့ after new york single lake area လို့ခေါ်တဲ့နေရာမှာကျွန်တော်လွန်ခဲ့တဲ့၄လလောက်ကဒီကျွန်တော်ရောက်တဲ့အချိန်တော့တယောက်မှ mask မတက်ဘူးပြင်မှာသွားတဲ့အချိန်တော့ဒါ case တွေတော်တော်နေတယ်အေးစစ်စစ်ပဲအခုကဒီ omicron ရဲ့ထူးခြားတဲ့တစ်ချက်ပဲပေါ့နော်ကလေးတွေနဲ့လူငယ်တွေအများဖြစ်တယ်အဲ့ဒီမှာ cornell university ဆိုတာအကြီးရှိပါတယ်ကျောင်းသားတွေလည်းအများကြီးပဲလူပြည့်900ကျော်စပြီးတော့ positive စဖြစ်တာအဲ့မှာစပြီး New York State က alarm စပြတာလုပ်နေတဲ့ပတ်မှာပေါ့နော်။ဆိုတော့ချင်းသူတို့ကျောင်းတွေပိတ်ချလိုက်တယ်။ဒါကတော့ဒီ Christmas စင်ရောက်ကျောင်းလည်းပိတ်ရမယ်အတူတူပဲဖြစ်နေတာပေါ့နော်။အခုချိန်ကျတော့မှ mask ပြန်တက်ပါဆိုပြီးတော့လှုပ်လာတယ်။ကြီးကျယ်လှုပ်လာဒါပေမဲ့အချိန်ကနှောင်းသွားပြီလေ။ case တအရန်ကိုတက်လာပြီးသွားပြီ။ဒါကိုကျွန်တော်တို့ကဥပမာယူပါမယ်။အခုချိန်မှာပမာဏနိုင်ငံမှာထိန်းထုတ်ရနိုင်သေးတယ်။ဘာလို့လဲဆိုတော့ case တလောက်ကြီးစီမရှိသေးဘူးလို့တော့ကျွန်တော်ထင်တာပေါ့နော
်။ Okay အဲ့တော့ New York မှာရောအခုချိန်မှာဘယ်လိုစထိန်းချုပ်မှုတွေလုပ်ထားလဲဆရာ။
တာဝန်ရှိတဲ့လူတွေပေါ့နော်။နယူးယောက်မှာရှိတဲ့မေယာစေယုံတွေမှာရှိတဲ့ CEO တွေတော့အဖွဲ့အစည်းတွေမှာရှိတဲ့အကြီးအကဲတွေကိုလည်းဘာလို့ရမလဲဆိုတာသိတယ်ကိုယ်ဥမာကျွန်တော်စေယုံမှာပေါ့နော်ဒီပြီးခဲ့တဲ့စနေနေ့က Christmas party ဆိုပြီးတယောက်ကိုပတ်စံ60ဆိုပြီးတော့ယူပြီးကျွန်တော်တို့လည်းပတ်စံပေးတာဆိုတော့တောက်ကြမိမှာဒီလိုဖြစ်လဲဖြစ်တော့ကျွန်တော်တို့အရေးပေါ်ခေါ်တယ်တတ်တဲ့လူတွေကိုမေးတယ်ငါတို့ဘာလုပ်ပြန်လဲဆိုတော့ကျွန်တော်တို့ကတော့ပြောတယ်ဒီဟာကိုမလုပ်တင်တော့ဘူးပေါ့နော် cancel လုပ်တင်တယ်ချစ်ချင်းပဲ cancel ဆိုပြီးတော့လုပ်လိုက်တယ်ထိုနည်းသူဆိုတာပဲblow ratio တွေပြတ်တည်းအကုန်လုံး cancel လုပ်လိုက်တယ်ဒါတွေဆိုပတ်စံထောင်ပေါင်းတောင်ပေါင်းမြုံများစွာအကုန်ကြခံပြီးတော့ဒါတွေကိုလှုပ်ထားတဲ့ဟာတွေကိုသူတို့ဒါတွေကိုမကြည့်ပါဘူးဘာလို့လဲဆိုတော့လူတယောက်ရဲ့ကျန်းမာရေးဒီရောဂါပြန့်သွားလိုက်လို့ရှိရင်တစ်မျိုးလုံးမှာဖြစ်သွားတဲ့လူတွေဒုက္ခရောက်မဲ့ဟာတွေသူတို့နားလည်ပါတယ်ဒါကြောင့်မလို့ဒီမေယာလည်းမြို့တော်ဝင်ပေါ့နော်ကိုယ်တိုင်ဝင်ပြောတယ်နောက်တချို့ state တွေမှာရှိတဲ့မြို့တော်ဝင်တွေဆိုလို့ရှိရင်ဥမာဂျင်းနေပါတယ်ပေါ့နော်အားကစားရုံနေတော့ပေးတော့ဖွင့်သေးတယ်ဒါပေမဲ့ vaccine ထိုးထားတဲ့ commission လုံးဝပေးမဝင်တော့ဘူးထမင်းဆိုင်တွေအထက်ထဲမှာလာစားမယ်ဆိုလို့ရှိရင် vaccine ထိုးထားတဲ့ commission လုံးဝပေးမဝင်တော့ဘူးထိုနည်းတူစွာပဲစေယုံတွေမှာအလုပ်လုပ်နေတဲ့လူတွေနောက်အနေနဲ့တခြားသောစက်ယုံတွေမှာလုပ်လုံနေတဲ့လူတွေအားလည်းဒီလိုမျိုးပွဲလန်းသူတွေနေကိုအကုန်လုံးစပြီးတော့ပိတ်ပလိုက်တယ်ဒါ Christmas အချိန်ပေါ့နော်အခုစပြီးဒီ New York မှာရှိတဲ့ဘုရားကျောင်းကြီးတွေဆိုစပြီးတော့ကျင်းပလာတယ်သူတို့ဒီလိုဝတ်ပြုပွဲကိုလုံးဝမလုပ်တော့ပါဘူးအကုန်လုံးဒီ online အနေနဲ့ဝေဖန်ပွဲကိုလုပ်ပါမယ်လို့ပြောတယ်ဆိုတော့ဒါတွေကအရန်အရေးကြီးပါတယ်။ဘာဖြစ်လို့လဲဆိုတော့ဒီရောဂါကိုမပေါ့စေချင်ဘူး။ကျွန်တော်တို့ကဆေးမရှိသေးဘူးဒီနေ့ဒီချိန်ထိ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုအချိန်တွေမှာမြန်မာနိုင်ငံအတွက်အရေးကြီးဆုံးဆိုရင်ဆရာဘာပြောချင်လဲ
။ကျွန်တော်ဒီနိုင်ငံမှာအခုလက်ရှိဒီလောက်ကိစ္စများလာတယ်။ဒီကျွန်တော်ဒီ New York မှာ86 to 88ရာခိုင်နှုန်းဒီ vaccine ထိုးထားတယ်လို့ပြောတယ်။ဒါတော့မှဒီလောက်ကြောက်တာဒီနိုင်ငံမှာရှိတဲ့တာဝန်ရှိတဲ့လူတွေကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့လူတွေအနေနဲ့အစာပေါင်းမြောင်များစွာကြောက်ရပါလိမ့်မယ်။နောက်တစ်ပိုင်းကပွင့်လန်းတပင်တွေလုပ်ဖို့ပေါ့နော်။အထူးသဖြင့်ဗမာနိုင်ငံမှာဆိုရင်တော့နှစ်သက်ကူးတဲ့အချိန်ပေါ့လေ။နောက်တစ်ခုကဒီလိုမျိုး night club တွေတို့နောက်ထမင်းစားပွဲတွေတို့လူစုလူဝေးတွေအများကြီးနဲ့လုပ်တဲ့ပွင့်လန်းတပင်မျိုးပေါ့နော်။အလူမင်္ဂလာပွဲတွေတို့ဆိုတော့ master ချင်းအဖြစ်ရောကာကွယ်နိုင်လားဆိုတော့ master ထားရင်တော့ဟုတ်တာပေါ့လေ။ဒါပေမဲ့လေတကားတလေကြလို့ရှိရင် မဆိုဖြုတ်လိုက်မိတာလို့ပါလို့ရှိရင်လေရှူလိုက်မိလို့ရှိရင်ကူရမှာပဲဆိုတော့လူစုလူဝေးမလုပ်လို့ရှိရင်တော့အကောင်ဆုံးနည်းလမ်းပေါ့လေလုပ်ပြလို့ရှိရင်လည်းဗက်ဆင်းတွေထိုးထားလို့ရှိရင်တော့မလုပ်နိုင်ဘူးလားဆိုတော့လုပ်လို့တော့ရတယ်ဒါပေမဲ့အခုကျွန်တော်တို့ကြည့်ကြည့်လိုက်အများစုကဒီနိုင်ငံမှာရှိတဲ့လူက80ရာခိုင်နှုန်းကြီးပါဗက်ဆင်းထိုးထားပြီးတဲ့လူတွေကမ္ဘာပေါ်မှာ UK လိုနိုင်ငံမှာ80ရာခိုင်နှုန်းအထက်86မီပါအထိဗက်ဆင်းထိုးထားတယ်လို့ကြေညာထားတဲ့နိုင်ငံမှာတောင်းနဲ့ချီပြီးတော့လူနာတွေဖြစ်လာကြတယ်လော့ကဒေါင်းတွေသူတို့လုပ်လာကြတယ်။သမင်းဆိုင်တွေကိုည၈နိုင်နောက်ပိုင်းပိတ်တာလို့ဘားတွေနောက်ပိုင်းရှိတယ်ဆိုတော့ဒါမျိုးတွေကကျွန်တော်တို့လုပ်ရတော့မယ်။ဒီဗမာနိုင်ငံမှာရှိတဲ့သမင်းဆိုင်တွေဘားဆိုင်တွေအထူးသဖြင့် night club တွေမှာ night club ဆိုတာလူကြီးရာနဲ့ချီပြီးကျွန်တော်လည်းတငယ်ချင်းတယောက်ဓာတ်ပုံပို့ပေးလိုက်လို့ကျွန်တော်ချိန်လိုက်မိရပါတယ်။တကယ်ကိုတော်တော်လေးတော့အားအသင့်မြင်ရပေါ့နော်။ဒါကလူအသက်ပေါင်းမြောင်များစွာဒုက္ခရောက်နေပိစားရပါဆိုတော့တာဝန်ယူမှုတာဝန်ခံမှုရှိတဲ့လူတွေမလုပ်လို့ရှိရင်ကျွန်တော်တို့မှာရှိတဲ့ပြည်သူတွေကကိုယ်ကိုယ်တိုင်လုပ်ရပါလိမ့်မယ်။ဘာလို့လဲဆိုတော့ဒီလိုမှပါဝင်ပြီးတော့မလုပ်လို့ရှိရင်ယောဂပြန့်သွားလို့ရှိရင်ဘာမှလုပ်လို့မရတော့ဘူးအခြေအနေဖြစ်သွားပါလိမ့်မယ်။ကျွန်တော်တို့ Delta ရောကပမာနိုင်ငံမှာလူကြီးတွေညောင်များစွာဒုက္ခရောက်ပြီးတော့အသက်ကြီးတဲ့လူကြီးတွေအများကြီးဆုံးရှုံးသွားခဲ့ဆိုတော့ဒီအချိန်မှာတော့ကျွန်တော်တို့လုံနိုင်တဲ့အပိုင်းပေါ့မဆေးများများတက်တယ်ညမကောင်းလို့ရှိရင်အလုပ်ကိုမစင်ဘူးခွဲပြီးတော့နေလိုက်အခုပွဲလန်းတဲ့ပင်နေနေ့တက်ကူလာမဲ့အခြေအနေမှာအဆူဝေဝေးနဲ့မလုပ်ကြပါနဲ့ဒီဗီဒီယိုကောင်းနဲ့လုပ်နေကြတဲ့အပိုင်းလေးလုပ်လို့ရပါတယ်နေ့တက်ကူဆိုတာနှစ်တိုင်းနှစ်တိုင်းရောက်လာမှာပါကျွန်တော်တို့တိုင်းပြည်မှာရှိတဲ့လူတွေတန်ရမမာနဲ့အသက်ရှင်ပြီးတော့နှစ်တကူကိုဒီနှစ်မှာမဆင်လွှဲရလို့ရှိရင်နောက်နှစ်မှာဆင်လွှဲလို့ရပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်